တင်တို့သည်ငါဤစကားအတိုင်းလိုက်နာကြလေအမှန်ပင်ငါဤတပည့်များဖြစ်ကြ၏တင်တို့သည်တမန်တရားကိုသိကြလိမ့်မည်ထိုတမန်တရားသည်လည်းတင်တို့ကိုလွတ်လပ်စေလိမ့်မည်လို့ရှင်ယောဟန်ဧဝံဂေလိကျမ်းအခန်းကြီး၈အခန်းငယ်၃၁နဲ့၃၂မှာယေရှုဖျားရှင်မိန်တော်မူတယ်။ယေရှုဖျားရှင်ကဒီစကားကိုမိမိအားယုံကြည်လာကြတဲ့ဂျူးလူမျိုးတို့အားမိန်တော်မူတာဖြစ်တယ်။လွတ်မြောက်စေခြင်းနဲ့ကယ်တင်ခြင်းအတွက်လိုအပ်တဲ့ပထမဦးဆုံးအချက်ကတော့ယုံကြည်ခြင်းဖြစ်ပါတယ်ခရစ်တော်၌ယုံကြည်ခြင်းဖြစ်တယ်ဒုတိယအချက်ကတော့ကိုတော်ရှင်၏နှုတ်တော်ထွက်စကားကိုလိုက်နာခြင်းဖြစ်ပါတယ်အပြစ်မှချွတ်လွတ်ခြင်းခံရတဲ့အခါခရစ်တော်ဖခင်ရဲ့တပည့်များသည်တမန်တရားကိုသိကြပြီးထိုတမန်တရားအဖြစ်လွတ်မြောက်ကြမှာဖြစ်တယ်တမန်တရားသည်လူကိုတန်တရားရဲ့အရေးအောက်မှစိတ်ပြတ်အားငယ်ခြင်းရဲ့အရေးအောက်မှလွတ်မြောက်စေပါတယ်။တမန်တရားသည်လူကိုအပြစ်ရဲ့ကြေးကျွန်းအဖြစ်မှလွတ်မြောက်စေတယ်။တမန်တရားသည်လူကိုတေခြင်းဤလက်အောက်ခံဖြစ်ခြင်းမှလွတ်မြောက်စေပါတယ်။တမန်တရားသည်လူကိုတရားစီရင်ခြင်းနှင့်ငရဲတံမှလွတ်မြောက်စေတယ်။ဖိလိပ္ပိဩဝါဒစာအခန်းကြီး၃အခန်းငယ်၁၀နဲ့၁၁မှာရှင်ပေါလုကတမန်တရားဖြစ်သောခရစ်တော်သည်ကျွန်တော်တို့နှင့်တလုံးတဝါသည်ဖြစ်မှုကိုပေါ်ပြထားတယ်။ငါသည်ကိုတော်နှင့်ကိုတော်၏ရှင်ပြန်ထမြောက်ခြင်းဘုံတကိုယ်တော်တို့ကိုသိမြင်လျက်ကိုတော်၏ဝေဒနာခံစားခြင်း၌ပါဝင်ခံစားပြီးကိုတော်၏သေခြင်းကိုခံတန်းခြင်းဖြင့်ကိုတော်ကဲ့သို့ဖြစ်လာ၍သေသူတို့အစုမှရှင်ပြန်ထမြောက်ခြင်းအခွင့်ကိုအမှန်တကယ်ရရှိနိုင်ပေလိမ့်မည်။သင်တို့အားလုံးကိုဖျားသခင်ကောင်းချီးပေးပါစေ။